တောင်တရုတ်ပင်လယ်ပြင်တွင်တရုတ်နိုင်ငံကကျွန်းတွေတည်ဆောက်နေတဲ့ကိစ္စဟာအပြစ်ကင်းတဲ့လောက်ရဖြစ်တယ်လို့တရုတ်နိုင်ငံရဲ့ဌာနပြောခွင့်ရဟောင်းလီကတနင်္လာနေ့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်ပြောကြားလိုက်ပါတယ်။တောင်တရုတ်ပင်လယ်ပြင်အရေးကိစ္စနဲ့ပတ်သက်လို့တရုတ်နိုင်ငံအနေနဲ့ရှင်းလင်းပြတ်သားစွာတသမတ်ထည့်ရတည်လာခဲ့တယ်လို့ဟောင်းလီကပြောပါတယ်။တောင်တရုတ်ပင်လယ်ပြင်တွင်ကျွန်းတွေတည်ဆောက်နေတဲ့လောက်ရဟာလည်းအကျိုးအကြောင်းစီလျော်စွာနဲ့ဥပဒေနဲ့အညီတရားမျှတစွာတရုတ်နိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုအတွင်းကနေလုပ်နေခြင်းဖြစ်တယ်လို့ပြောပါတယ်။တခြားနိုင်ငံတွေကတရုတ်နိုင်ငံအပေါ်ဆွတ်ဆွဲပြောဆိုနေတာတွေဟာလည်းလုံးဝယုတ်တိမရှိဘူးလို့ဟောင်းလီကပြောပါတယ်
။中方坚决反对个别国家为一己私利对中国进行含沙射影的指责，同时绑架中国。
我就是话，回来我这边，有哪个呢？阿先加十三亿别掉。ပြန်ပြီးဆွဲသလိုတချို့နိုင်ငံတွေကဆွဆွဲပြောဆိုနေတာစောင်းမြောင်းပြောဆိုနေတာတွေကိုတရုတ်နိုင်ငံအနေနဲ့အခိုင်အမာဆန့်ကျင်ကန့်ကွက်ပါတယ်ဒေသတွင်းညီညာမှုတီစီရေးအတွက်မိခိုအားထားစရာဖြစ်တာနဲ့အညီတောင်တရုတ်ပင်လယ်ပြင်အရေးကိုနီလန်းနှစ်ဆွယ်နဲ့ချင်းကပ်ဆောင်ရွက်သွားမှာဖြစ်ပါတယ်တောင်တရုတ်ပင်လယ်ပြင်အတွင်းညီညာရေးနဲ့တည်ငြိမ်မှုကိုအတူလက်တွဲဆောင်ရွက်နိုင်ရေးအတွက်သက်ဆိုင်ရာနိုင်ငံတွေအနေနဲ့လည်းတရုတ်နိုင်ငံနဲ့သဘောထားကွဲပြားနေတာတွေညှော့နေသောအောင်လှုံ့ဆော်ကြလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်
Dual track လို့ခေါ်တဲ့နီလနဲ့တွယ်နဲ့ချင်းကပ်နီးဟာတောင်တရုတ်ပင်လယ်ပြင်အရေးဖြည့်ရှင်းတဲ့နေရာမှာအသုံးပြုဖို့တရုတ်နိုင်ငံကအဆိုပြုထားတဲ့နီလဖြစ်ပါတယ်။ပထမနီလကတော့ဒီပတိပခါမှာပါဝင်ပတ်သက်နေတဲ့တိုင်းပြည်တွေအနေနဲ့ဒီပြဿနာကိုမိတ်ဆွေတွေအဖြစ်ငြိမ်းချမ်းစွာဆွေးနွေးညှိနှိုင်းအဖြစ်ရှာကြဖို့ဖြစ်ပြီးဒုတိယနီလကတော့တောင်တရုတ်ပင်လယ်ပြင်အတွင်းငြိမ်းချမ်းရေးနဲ့တည်ငြိမ်မှုအတွက်တရုတ်နဲ့အာဆီယံနိုင်ငံတွေသာပူးပေါင်းဆောင်ရွက်ရမယ့်ကိစ္စဖြစ်တယ်လို့တရုတ်နိုင်ငံဘက်ကအဆိုပြုထားတာပါ။ဒီချင်းကနီကို2014ခုနှစ်ဩဂုတ်လအတွင်းကျင်းပခဲ့တဲ့အာဆီယံအပေါင်းတရုတ်နိုင်ငံတို့ရဲ့နိုင်ငံသားရေးဝန်ကြီးများဆွေးနွေးပွဲမှာတရုတ်နိုင်ငံသားရေးဝန်ကြီးဝမ်ဂျီကစတင်အဆိုပြုခဲ့တာဖြစ်ပါတယ်။တောင်တရုတ်ပင်လယ်ပြင်အရေးနဲ့ပတ်သက်လို့တခြားနိုင်ငံတွေကလည်းပါဝင်ဆောင်ရွက်ပေးဖို့ဖိလစ်ပိုင်နိုင်ငံသားရေးဝန်ကြီးအယ်ဗတ်ဒယ်ရိုစာရီယိုကဧပြီလ26ရက်ကနေ29ရက်နေ့အထိမလေးရှားနိုင်ငံမှာကျင်းပနေတဲ့အာဆီယံထိပ်သီးဆွေးနွေးပွဲအတွင်းတောင်းဆိုလိုက်ပြီးမကြခင်မှာပဲတရုတ်နိုင်ငံကအခုလိုပြောဆိုလာတာဖြစ်ပါတယ်